ော်တော်ရှင်များခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ Civil Disobedience Movement လို့ခေါ်တဲ့အစိုးရနဲ့ပူးပေါင်းဆောင်ရွက်ခြင်းမပြုလို့ရလှုပ်ရှားမှုတွေကိုဥဆောင်လုပ်ကိုင်တယ်ဆိုရဲဆက်ဆွဲမှုနဲ့အင်ကပူမျိုးနယ်ကတိုက်တဲ့ဆေးရုံအုပ်တဦးဖြစ်သူဒေါက်တာပြည့်ဖြိုးအောင်ကိုအာဏာပိုင်တွေကမင်းညားကဖမ်းဆီးသွားတဲ့အကြောင်းဇနီးဖြစ်သူဒေါက်တာဖြူလဲသူကပြောပါတယ်။ကိုဇော်ဝင်းလိုင်ကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
။ဒီမှာနာမည်ကဒေါက်တာဖြူလဲသူပါရှင်။ပထမတော့သူက CDN လုပ်တဲ့ဟာတွေမှာတကယ်ချင်းပေါင်းဖော်ပြီးလဲ CDN လုပ်ဖို့တော့ပြောတာပေါ့။အဲ့ဒါကိုငယ်မှလဲသူပြောလို့ဆိုပြီးတမျိုးနယ်လုံးက CDN နေလုပ်ကြတယ်။ဟုတ်ပြီတော့ဒီနေ့ကျတော့မျိုးနယ်ကဆန္ဒပြကြမယ်ဆိုပြီးရောဆရာမတွေရောတမျိုးနယ်လုံးပေါ့နော်တမျိုးနယ်လုံးကျမကြီးဝန်ထမ်းလေးဆိုလို့ရှိရင်အရောက်100လောက်ရှိရဲပေါ့အာသူဆန္ဒပြတော့ဆရာကကြတော့အဲဥဆောင်တယ်မတော့မဟုတ်ဘူးပေါ့ငါကလေးတွေထိန်းရမယ်ဆိုပြီးသူကဝန်ထမ်းဝန်ဆောင်တော်မဟုတ်ဘူးထိန်းနေသူကလိုက်ထိန်းနေပေါ့သူတယောက်ထဲမဟုတ်ဘူးကျန်နေဆရာမ3ယောက်လည်းပါတယ်အာလိုက်ထိန်းနေလိုက်ထိန်းနေဟာညနေ4နာရီလောက်မှကျမတို့ကအစည်းအကမ်းနဲ့အိမ်နဲ့တွေ့နေတော့အမစည်းကမ်းမှာလူနာကြည့်နေရလူနာကကောင်းကွဲတော့အဲ့ကောင်းကွဲတဲ့လူနာကိုချုပ်နေတဲ့အချိန်မှာစခန်းမှုကအရေးဝင်းနဲ့ရောက်လာတယ်။အရေးဝင်းနဲ့ရောက်လာပြီးဆရာကိုတဲ့အထက်လူကြီးတွေကစကားပြောချင်လို့တဲ့။ဆရာကစကားပြောမယ်ဆိုလို့ရှိရင်ကျွန်တော်စီကိုလာပြောဘာလို့ခုလဲကျွန်တော်မလိုက်ဘူးလို့ပြောတာ။မလိုက်လို့မရဘူးတဲ့ပြောစရာရှိတယ်ဆိုပြီးတော့အဲမလိုက်ဘူးဆိုတော့အတင်းဆွဲခေါ်သွားတယ်။ကျွန်မမှာဗီဒီယိုဖိုင်တွေရှိတယ်။ကျွန်မ CCTV အိမ်မှာတက်ထားတယ်လေ။အဲအတင်းဆွဲခေါ်သွားတယ်။ဟုတ်ကဲ့။လက်မှတ်ပိုင်လည်းပါတယ်ရှင်။လက်မှတ်ပိုင်ဒါအရေးကြီးရလင်းကားရောက်ပါတယ်ခေါ်သွားပြီးတော့သူကအမှန်တကယ်ဆိုကျမတို့မဲဆလီကုန်းရဲစခန်းမှာပဲဖမ်းရမှာပေါ့နော်သူဘာပုံမနဲ့ဖမ်းနေဆိုတာလည်းမပြောဘူးဟိုဒီကွက်လူကြီးတွေလည်းမပါပဲနဲ့ရဲတွေကလာတဲ့ခါကျတော့လည်းရဲကားနဲ့လာတာမဟုတ်ပဲနဲ့အဲဟိုပုဂ္ဂလိကကားတစ်စီးကိုမှားပြီးတော့လာတယ်ဒါလူတွေကလည်းအရေးဝင်းနဲ့လာပြီးတော့အဲဟိုရဲကားရောက်ကတော့ရဲဟိုတမက်ကိုင်းတဲ့ရဲကားရောက်ကတော့ရဲဝိစာနဲ့ပေါ့စခန်းမှာကတော့အရေးဝင်းနဲ့လာတယ်ပြီးတော့မျိုးနယ်ပေါ့ကျမတို့ကကြတိုက်နေမှနေတာလေဂျွာလိုမျိုးပေါ့အဲ့ဒါမျိုးနယ်ရေအကန့်အများသွားသလားဆိုကျမတို့ကလိုက်သွားကြလိုက်သွားတော့လည်းမျိုးနယ်ရေစခန်းမှာသူတို့ကတွေ့တဲ့လူတွေကကြတော့ဆရာကိုကားချင်းလိုက်တယ်အဲ့ခဏဝုတ်ကလေးကကားနေပြီးတော့ရေကားတီတီလေးကိုချင်းလိုက်တယ်ချင်းပြီးတော့ကွင်းကောက်စစ်တပ်ဘက်ကိုထွက်သွားတယ်အဲ့ကျမတို့လည်းစစ်တပ်ဘက်ဆိုတော့လိုက်သွားလို့မရဘူးစစ်တပ်ထဲမှာလို့တော့ထင်နေရပေါ့နော်အခုတော့ဘယ်နာရောက်နေလဲတော့မသိဘူးဒီထားကစင်းနေမရသေး
ဘူး။ဟုတ်ကဲ့ဒါအခုဖြစ်တာအင်ကပူမှာနော်
။ဟုတ်အင်ကပူမြို့နယ်မဲဆလီကုန်းတိုက်နယ်ပါရှင
့်။သူကိုဘာကြောင့်ဖမ်းတယ်လို့ယူဆတယ်လဲ။ဒီဆရာကဒီဟိုတိုက်နယ်ဆေးရုံမှာတာဝန်ရှိတဲ့သူအစိုးရဝန်ထမ်းတရားအနေနဲ့ဒီအခုဖြစ်နေတဲ့စီဒီအမ်မှာပါဝင်လို့လားဒါမို့ရင်ဘာကြောင့်ဖမ်းတယ်လို့များဟိုစိတ်ထဲမှာတန်တရားရှိတယ်လဲ။ဟိုဆရာမအနေနဲ့
โอเคตัว CDM มาปาวินเนี่ยปาวินพี่เนี่ยค่ะจ้ะรอตัวยูเนี่ยแหละยังอปองเตียแซ่นนี่แหละค่ะตู้สกาวส่วนวินแนนเนี่ยน้าท่องเลยพี่ตู้โหลမျိုးตรุจม้ารู้မျိုးเนี่ยมาส่วนตู้โหลใต้เนี่ยก็4คู่ชื่อเลยชิแต่เนี่ยใต้เนี่ยเสียวินนี่กองลงอ่ะตู้โหลမျိုးไอ้ CDM โนနိုင်ငံยีโหลมาตะจั่วซาไม่ปาวินอปาวินเนี่ยตัวไอ้ตะเนจีนนี่ก็กองพ้งเสร็จပြီးတော့ซียုံเนี่ยซียုံยုံไม่ได้หลูดิส่วนหลูเนี่ยดิคือเนี่ยละออกกะหลูดิโซียုံเนี่ยบ่အဲ့လိုစီးယုံလိုက်တော့တမျိုးနယ်လုံးကပါသွားရခြင်းအဲ့တော့သူကဆရာကိုခေါင်းကျုပ်လို့ထားပြီးတော့အဲဥမ့်နေခြင်းလို့ဖမ်းတယ်လို့ဒီမှာတော့ထင်နေရှင်
းဟုတ်ကဲ့
ပြီးတော့ပုံမှန်ကတော့တက်ချင်တာတက်မှာပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ဆရာမရောသူတို့ကဘာပြောသွားသေးတယ်လဲဗျာအဆိုလိုချင်တာကတော့သူ့ကိုဟိုမေးမြန်းဖို့ခေါ်တယ်ဆိုတော့သူတို့လူတိုင်းကိုပြောနေတဲ့စကားပေါ့နော်မေးမြန်းစရာလေးရှိလို့ဆိုတော့ဒါပေမဲ့ဘလောက်ကြာမယ်လို့အဝတ်အစားတွေထည့်သွားဖို့လို့လားတချို့ဆိုအဝတ်အစားထဲခိုင်းတာတော့ဘာလို့ရှိတယ်လေအဲ့လိုမျိုးဟိုသူတို့ဘက်ကဗာများပြောတာမျိုးရှိသေးလဲဖမ်းခေါ်တဲ့အချိန်မှာလေ
အင်းပြန်ပို့ပေးမယ်လို့ပြောပြီးတော့အင်းဒီဝစားလဲအဲ့လိုမျိုးမထည့်ခိုင်းဘူးဖြင့်အာပြန်ပို့ပေးမယ်လို့တော့အဲ့ရဲတတိလေးကတော့ပြောတယ်ဆရာမဆိုင်မပုံနဲ့ပြန်ပို့ပေးမယ်ဒီတိုင်းပြန်ပို့ပေးမယ်လို့တော့ပြောတယ်အာပြောကျမကတော့ဒီဟာဒီကကျမတို့ဘက်မှာအေးနေတယ်လို့ဆိုပြီးတော့စစ်တပ်ထဲမှာရှိနေတယ်ဆိုတော့တင်းနေနေကြတော့အဲ့စစ်တပ်ထဲကလူတွေကိုလေကြီးလိုက်တော့သူတို့ကအဲအားဆိုလို့ရှိရင်စစ်တပ်တော့လာမပို့နဲ့စခန်းမှုရဲစခန်းကိုပဲအင်ယူကစားပြီးပို့ခိုင်းလိုက်ဆိုတော့ဒီမှာရဲစခန်းကိုသွားပို့ခိုင်းလိုက်တယ်ရှင
်။အမားတို့နေမှာဆိုရင်အင်ကပူနေမှာဆိုလို့ရှိရင်တခြားဖန်ခံရတဲ့လူတွေရှိတယ်လို့ကြားမိသလားဒါမှမဟုတ်ဆရာပထမဆုံးဖန်ခံရတာလားသူ့အရင်ဖန်ခံရတဲ့လူတွေ
ဆရာပထမ ရှိပါဘူးပတရားပထမဆုံးအဖမ်းခံရတာပါ
哦 okay okay ဆိုတော့အခုဒါဆိုလို့ရှိရင်တို့ကတော့ဒါအခုကျွန်တော်တို့တနင်္ဂနွေလုံးအနံ့အပြားမှာကြားနေရတာကတော့ဆ iam မှာလည်းကြားမှာပေါ့နော်ဆိုရှယ်မီဒီယာတွေမှာပေါ့နော်အခုပြီးခဲ့တဲ့နေ့ရက်၃ရက်အတွင်းမှာတို့ညဘက်တွေမှာလက်လိုက်ပြီးတော့လူတွေဖမ်းနေလေဒီအရင်ပိုင်းအစပိုင်းကဆိုလို့ရှိရင်သူ NLD ပါတီကတာဝန်ရှိတဲ့သူတွေဝန်ကြီးချုပ်တွေအပါအဝင်ပေါ့နော်လွတ်တော်အမတ်တွေပြည်နယ်ဝန်ကြီးတွေအဲ့လိုမျိုးတွေဖမ်းတယ်နောက်ရွက်မနေ့ရဆိုလို့ရှိရင်ရွက်ောက်ပွဲကော်မရှင်မှာတာဝန်ရှိတဲ့သူတွေဖမ်းနေပေါ့နော်ဒီနေ့ဆိုလို့ရှိရင်ကျွန်တော်တို့ကြားရတာအစ်စ်အနေနဲ့ထပ်ပြီးတိုးလာတာကဒီ CDM မှာပါတဲ့လူတွေပေါ့နော်ဒီအကြမ်းမဖက်ဒီလူထုလှုပ်ရှားမှုမှာပူးပေါင်းပါဝင်တဲ့လူတွေအဲ့ဒီအဖွဲ့အဲ့ဒီလှုပ်ရှားမှုတွေဥဆောင်တဲ့သူတွေကိုဖမ်းနေဆိုတဲ့သတင်းတွေကဖြစ်လာတယ်တဖြည်းဖြည်းဖမ်းတဲ့နေရာကျဲလာတာပေါ့နော်ဆိုတော့အဲ့ဒီလူဖမ်းတဲ့အပေါ်မှာရောဆရာမအနေနဲ့အခုကိုအမျိုးသားအပါဝင်ပေါ့နော်တခြားလူတွေဖန်ခံနေရတဲ့ကိစ္စတွေအဲ့ဒီဟာတွေပေါ့ဗာများပြောချင်တာရှိလဲခင်ဗျာ
ဒါသူတို့နိုင်တဲ့စီမင်းလုပ်ပြီးတော့လူတွေအားလုံးကိုဖမ်းနေတာမတရားဘူးလို့ခံစားရတယ်ချင်းဒါလို့ဒီလူတွေကိုလည်းအကျိုးပြုပေးပြီးတော့ကောင်းကောင်းမွန်မွန်လုပ်ပေးနေတာတောင်မှပဲမကြည့်ပဲနဲ့ဘာဖြစ်မှုမှလည်းလုပ်ထားတာမဟုတ်ပဲနဲ့ဖမ်းနေချင်းနိုင်ငံကောင်းကျိုးအတွက်ပဲမဟုတ်လားဒီ CDM လုပ်ပေးနေတာ
အ
ဲ့တော့သူတို့ရောရမ်းနဲ့ညော်နဲ့ညော်နဲ့မုန်းနဲ့မုန်းနဲ့ဖြစ်
ကိုဇော်ဝင်းလာရဲ့ဆက်သွယ်မြင်မြန်ချက်ဖြစ်ပါတယ်